ပြပတ်သမဂ္ဂကလည်းပြီးတော့ဗြိတိန်နိုင်ငံခွဲထွက်ရေးသဘောတူညီချက်မူကြမ်းကိုညှင်းပယ်တာဟာဗြိတိန်နိုင်ငံကိုလုံးဝမရေရာတဲ့လမ်းကြောင်းပေါ်ကိုတွန်းပို့လိုက်တာဖြစ်လိမ့်မယ်။အဲဒါကြောင့်ဒါကိုအတည်ပြုမှုရအောင်ဆက်လက်ကြိုးပမ်းသွားမယ်လို့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေးကပြောလိုက်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ဥရောပသမဂ္ဂကနှုတ်ထွက်ရေးဆိုင်ရာဝန်ကြီးဒိုမနစ်ရက်နဲ့ပင်စင်ဝန်ကြီးအစ်စမက်ဗေးကိုကြာတာဝင်းနေကနှုတ်ထွက်သွားတဲ့အတွက်ဒီသဘောတူညီချက်ပေါ်မှာဒီပါလီမန်ရဲ့အတည်ပြုချက်ရရှိရေးကအလားအလာနှဲသွားခဲ့ပါလေ။ဝန်ကြီးချုပ်ထရီဆာမေးကတော့ဒီသဘောတူညီချက်ကိုဒီဝန်ကြီးနှစ်ဦးမကြိုက်ဘူးဆိုတာကိုသူသိပေမဲ့လည်းဒါဟာဗြိတိန်နိုင်ငံအတွက်အကောင်းဆုံးသဘောတူညီမှုပဲလို့ဆိုပါတယ်။ဥရောပသမဂ္ဂကခွဲထွက်ရေးလိုလားသူပါလီမန်အမတ်ဂျက်ကော့ရီးစ်မော့ကနေပြီးတော့ဝန်ကြီးချုပ်အပေါ်မှာအယုံကြည်မရှိအဆိုတင်သွင်းဖို့တောင်းဆိုချက်ဟာလေထရီဆာမေးအတွက်အထိနာစီခဲ့ပါတယ်တိုက်ခန့် Labor Party ကောင်းဆောင် Jeremy Corbyn ကလည်းဒီသဘောတူညီချက်ဟာအကြီးအကျယ်ဖြစ်စည်းထိခိုက်နိုင်တဲ့ဒီအမှားတရဖြစ်တယ်လို့ဆိုပါတယ်ရှင်းနေမှာပဲ Britain ငွေကြေးပေါင်စတာလင်တန်ဖိုးကလည်းတိတိတသာကြာဆင်းသွားခဲ့ပါတယ်